ကျေးတော်မျိုးပေါ်မှာစစ်ဆောင်တွေအတွက်လက်ရှိဆောက်လုပ်နေတဲ့စစ်ဆောင်စခန်းတွေကိုဆက်မဆောက်ဘူး။ပြည်နေစုရဖွဲ့ကတားမြစ်လိုက်တဲ့တဲ့င်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်နောက်ပိုင်းကအစိုးရနဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးလာကြတဲ့စစ်ဆောင်တွေဟာရတိတော်မျိုးပေါ်မှာ3000နီးပါးရှိတယ်လို့စစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်။လက်ရှိချိန်မှာရတိတော်မျိုးပေါ်မှာစစ်ဆောင်တွေဟာများလာတာကြောင့်စစ်ဝတ်နေရေးတွေခက်ခဲလာတယ်လို့စစ်ဆောင်တွေနေထိုင်ဖို့အတွက်အဆောက်အဦတွေမလုံလောက်တာကြောင့်လွတ်တော်ကိုယ်စားလှယ်တွေဥဆောင်ပြီးတော့အဆောင်တွေဆောက်လုပ်နေကြတာဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ခင်စောဝေကပြောပါတယ
်။အေးခြေကတော့ဒီ100လောက်မင်းပါနေဖို့တော့ရနေပြီ။ဒါနဲ့ကျမတို့ကအပါရိကာတာခြေသေးကိုတခဲခြေသေးတခဲလောက်တာကိုအဲ့တော့တအိမ်နဲ့တအိမ်ချပြီးချတာတော့မရှိဘူး။ကျမတို့ဟိုအမိုးမိုးပြီးပြီးနောက်တစ်ခါဟိုအမင်းလုပ်ပြီးပြီပေါ့နော်။အဲ့လိုအပါလုံးဖို့ပဲရှိကြတော့တယ်။တကယ်တော့နေဆိုရင်တော့နေလို့ရတဲ့အခြေအနေပဲရှိနေပါဘူး
။စစ်ဆောင်တွေအတွက်ဆောက်လုပ်နေတာကိုတူးချင်းဖြစ်စေအဖွဲ့အစည်းနဲ့ဖြစ်စေဆက်မဆောက်ဖို့အတွက်ရခိုင်ပြည်နယ်စိုးရအဖွဲ့ကဒီကနေ့မှပဲစထုတ်ပြီးတော့တားမြစ်လိုက်တယ်လို့ဒေါ်ခင်စောဝေကဆက်ပြောပါတယ်
။ဟုတ်ကဲ့ပါ။ကျမတို့ကတော့ဟိုပါပေါ့နော်။ဒါပဲဖြစ်ဖြစ်စိတ်မကောင်းပါဘူး။ဟိုကျမတို့ကိုကျမတို့ယုံကြည်တယ်။ကျမတို့ဒီပြည်သူကတင်မြောက်ထားတဲ့လူတော်ကိုယ်စားလှယ်တူးဖြစ်တယ်။အဲပြည်သူတွေရဲ့အခက်အခဲကိုကျမတို့ဖြေရှင်းရဖို့တာဝန်လည်းရှိတယ်လို့ကျမတို့ကိုယ့်ကိုယုံကြည်တဲ့အတွက်အဲဒီလိုမျိုးဟိုကျမတို့ထောက်ရဖြေရှင်းဖြစ်ပါတယ်။အခုအတွက်လည်းမဟုတ်ဘူးနော်ကိုကိုမေးသေးလိုက်တဲ့ပြည်သူတွေအခက်ခဲကျန်လာရေးနောက်တစ်ခါ COVID-19 နဲ့ပတ်သက်လို့ဟိုနိုင်ငံတနိုင်ငံလုံးမှာတောင်းထားကြတဲ့ဒါကိုတိုက်ခတ်ဖို့ကြိုးစားနေကြပါတယ်နော်ဆိုတော့ဒီလိုအချိန်မှာအစိုးရမှလည်းအရင်အလုံးများနေတဲ့အချိန်ဖြစ်တယ်အဲ့ဒါကြောင့်ကျမတို့ကတက်နိုင်တဲ့ဖက်ကပူခဲ့သဘောနဲ့သူတို့ကိုပေါ့နော်လူစုဖွေတဲ့သဘောနဲ့တောင်းတောင်းပုံပုံနေလို့ရအောင်ပြင်ဆင်ဆောင်ရွက်ထားတာဖြစ်ပါတယ်နော်ဒါမဲ့အစိုးရအနေနဲ့တော့အော်ဒါ ਉਹ ပေါ့နော်ကျမအနေနဲ့ဘုံဝင်နေနဲ့ပြောရတယ်ဆိုရင်ဒါကတော့မကန်ခွင့်တင်ပါဘူးဟိုကျမတို့နဲ့ဟိုပေါ့နော်ခေါ်ယူဆွေးနွေးတင်နေလို့ကျမပြောချင်ပ
ါရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးလာကြသူတွေအတွက်ပြည်နေစုရအနေနဲ့မြို့နယ်6ခုမှာစစ်ဆောင်စခန်း9ခုတည်ဆောက်ထားပြီးဖြစ်တယ်လို့လိုအပ်တဲ့စစ်ဆောင်စခန်းတွေထပ်ဆောက်ပေးဖို့စီစဉ်နေတယ်လို့လည်းအဲ့ဒီတာမြင့်စာထဲမှာဖော်ပြထားတာလည်းဖြစ်ပါတယ်စစ်ဆောင်စခန်းတွေဆောက်လုပ်နေတာကိုတာမြင့်တာနဲ့ပတ်သက်ပြီးရခိုင်ပြည်နေစုရဖွဲ့ပြောခွင့်ရသူတွေကိုဆက်တွေ့ခဲ့ပေမဲ့လည်းတုံ့ပြန်ဖြေစာမှုမရှိခဲ့ပါဘူးအစိုးရကဆောက်လုပ်ပေးထားတဲ့စစ်ဆောင်စခန်းတွေဟာမြို့ပေါ်နဲ့ဝေလွန်တယ်လို့နေနေနေထားကိုလွှတ်တော်ကိုယ်စားလှယ်တွေဒေသခံတွေနဲ့တိုင်ပင်ပြီးဆောက်လုပ်ထားတာမဟုတ်တာကြောင့်စစ်ဆောင်တွေအနေနဲ့အဲ့ဒီစခန်းတွေမှာနေထိုင်ဖို့အဆင်မပြေဘူးလို့လည်းစစ်ဆောင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုကြပါတယ်ရသေးတော်မျိုးနဲ့မှာခုဆောက်လုပ်ထားတဲ့စစ်ဆောင်စခန်းတွေကိုဆက်မဆောက်ဖို့တာမြင့်ထားတာကြောင့်နောက်ထပ်ဘာဆက်လုပ်ရမလဲဆိုတာကိုစဉ်းစားတော့မှာဖြစ်တယ်လို့ဒေါ်ခင်စောဝေကပြောပါတယ်
အော်သူတို့အနေနဲ့စာထုတ်တယ်ဆိုတော့လေသူတို့ကတော့ဟိုပေါ့လုတ်ပိုင်ခွင့်ရှိတဲ့အစိုးရတည်းရဖြစ်ပါကျမတို့ကတော့ပြည်သူ့ကိုယ်စားလှယ်တာရှိတယ်လုတ်ပိုင်ခွင့်လည်းမရှိဘူးအာဏာလည်းမရှိပါဘူးเนาะအဲ့တည်းကြောင့်ဒီစစ်ဘေးချောင်စခန်းတွေကိုရှင်းဆက်ပေါ်ဖို့အတွက်ဘယ်လိုစီမံမှုတွေကျမတို့ထပ်လုပ်မလဲဆိုတာကိုကျမတို့ထပ်ပြီးဆွေးနွေးဖို့အစီအစဉ်တော့ရှိပါတယ်
ရခိုင်နောက်ပိုင်းမှာလက်ရှိရှင်ဒီတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေသလိုစစ်ဆောင်ဥယျာဉ်တွေဟာလည်းနေစဉ်နေ့မြတ်တိုးလာနေပါတယ်လက်ရှိရှင်မှာရသေးတော်မျိုးနယ်မှာရှိတဲ့စစ်ဆောင်စခန်းတွေဟာမြစ်ကြီးပေါ်မှာကတ်တူဆက်ခုလေးတွေခင်းပြီးနေထိုင်နေရတာဖြစ်ပြီးဒီရပိုင်းတွင်းမှာမိုးရွာသွန်းမှုတွေရှိနေတာကြောင့်သူတို့အနေနဲ့စောက်ဝဲနေရဲ့အပြင်ကျန်းမာရေးအတွက်ပါဆိုရင်ရတယ်လို့စစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်ပြခအတွင်းမှာအရသားတွေခုလိုဘေးတောက်ခရောက်တာရှိသလိုထိခိုက်တိုက်ဆုံမှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာဆေးရဇဝမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရဇဝမှုတွေထပ်ဖြစ်လာနေသလားဆိုပြီးကုလလူခွင့်ရေးကိုယ်စားလှယ်ကလည်းမေးခွန်းထုတ်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်